မြန်မာနိုင်ငံကတိုင်းဒေသလက်နက်ကိုင်အဖွဲ့အစည်းတွေဟာသူတို့ရဲ့စစ်အာဏာရှင်ဆန့်ကျင်ရေးတော်လှန်တိုက်ပွဲအတွက်ဝင်ငွေရှာတဲ့အနေနဲ့တရားမဝင်မူရစ်စည်းဝါးတွေတိုးမြင့်ထုတ်လုပ်ပြီးထိုင်းနိုင်ငံထဲကိုတင်သွင်းရောင်းချတာတွေပိုလုပ်လာနေတယ်လို့ထိုင်းစစ်တပ်အကြီးတန်းအရာရှိတူကမနေ့ကပြောဆိုတာကိုဘန်ကောက်ဖို့စ်သတင်းစာကဖော်ပြထားပါတယ်တိုင်းဒေသလက်နက်ကိုင်အဖွဲ့တွေအနေနဲ့လက်နက်တွေဝယ်ယူဖို့နဲ့သူတို့ရဲ့တပ်ဖွဲ့ဝင်တွေကိုထောက်ပံ့ဖို့ငွေကြေးလိုအပ်နေတာဖြစ်တယ်လို့ဖာမွန်တပ်ဖွဲ့ဒုတိယအကြီးအကဲကပြောပါတယ်ဒီနှစ်ဘန်နာနှစ်အတွင်းမှာမက်သဖက်တမင်းစိတ်ကြွဆေးပြား153တန်းတင်စီရမိထားပြီးတော့ဒါဟာပြီးခဲ့တဲ့နှစ်အခုလိုကာလအတွင်းတင်စီရမိတဲ့ပမာဏထက်42တန်းပိုများတာဖြစ်တယ်လို့လည်းပြောပါတယ်တစ်ချိန်တည်းမှာပဲဘင်းပြူ256ကီလိုဂရမ်နဲ့အိုက်စိတ်ကြွဆေး1352ကီလိုဂရမ်ကိုလည်းတင်စီရမိတယ်လို့နေဆက်တကြောနှိမ်နှင်းမှုတွေအတွင်းမှာတန်တရားရှိသူ348ဦးဖမ်းဆီးနိုင်ခဲ့ပြီးတော့မူရစ်ဆေးမှောင်ခိုတင်သွင်းသူ29ဦးကိုတော့အသေးဖမ်းဆီးခဲ့တယ်လို့လည်းပြောပါဗျ။မြန်မာနေဆက်အနီးမှာထိုင်းနိုင်ငံမြောက်ပိုင်းကိုခိုးသွင်းဖို့လုပ်နေတဲ့စိတ်ကြွဆေးပြားတွေနောက်ထပ်တန်းနဲ့ချီရှိနေတယ်လို့ယူဆရကြောင်းလဲဖာမွန်တပ်ဖွဲ့အကြီးအကဲကပြောထားပါဗျ။